ဒီကနေ့မဲပေးခဲ့တဲ့အခြေအနေတရားလို့ပေါ်88မျိုးဆက်ငင်းချင်းရင်းနဲ့လူအဖွဲ့အစည်းခေါင်းဆောင်ကိုမင်းကိုနိုင်ကိုကိုကျော်ကျော်သိန်းကဆက်သွယ်မေးမြန်းတဲ့အခါမှာတော့ကိုမင်းကိုနိုင်ကအခုရွေးကောက်ပွဲအပေါ်သူ့ရဲ့သုံးသပ်ချက်ကိုအခုလိုစပြီးပြောပါတယ်
ဒီကတော့လည်းငါကမေးကြတာပဲကျွန်တော်တို့ကျုံးမှထိုင်ပြီးတော့အဲဒီတပြည်လုံးမှာရှိတဲ့မဲဆန္ဒရှင်တွေရဲ့တန်ကြားချက်တွေကိုလက်ခံပြီးတော့နားထောင်ပြီးတော့စရင်ပြုနေရတာဆိုတော့ကြားအများဆုံးမေးကြတယ်ကြားအေးအေးချမ်းချမ်းနဲ့ဖြစ်နေလားပေါ့အမှန်တကယ်တော့ရင်ထဲမှာပေါက်ကရင်အမှန်တော်တော်ဟိုမကျဉ်းမှုတွေရှိတယ်အဲလွဲကြောက်မှုတွေသိများတယ်ဘာလို့ပြောရအောင်ကြားမဲမပေးလိုက်ရလို့ဝမ်းပါနေတယ်အဲဒီတန်ကြားစာတွေကိုကျွန်တော်တော်တော်နားထောင်ခဲ့ရတယ်အဲဒီတော့ဟိုမလို့အပင်းနဲ့မဲစိမ့်နဲ့မှားနေတဲ့အပေါ်မှာဒီနေ့သိနေအများကြီးကြောက်လာတဲ့တိုင်ကြားချက်တွေလည်းကျွန်တော်တို့ရတယ်ပေါ့အဲခြုံပြောလိုက်ရင်တော့ဟိုတော်တော်များများအာမတော်တဆဖြစ်တဲ့အလွဲလို့ကျွန်တော်ကတော့မထင်ဘူးအဲရေရေရှိရှိအပါဝင်နေတဲ့မတမာမှုစံတဲ့ဖြစ်ရတယ်ကိုကျွန်တော်တွေ့ရတယ်ပေါ့
ဟုတ်ကဲ့ခင်ဗျာကိုမင်းကိုနိုင်မကြသေးခင်ရပဲဒီဒီရန်ကုန်ဟိုရန်ကုန်ရဲ့ NLD ရုံချုပ်ရှိကိုလည်းတွားခဲ့တယ်ဆိုတော့အဲ့ဒီမှာရှိနေတဲ့လူဒူးရဲ့အသွင်ပြင်အနေအထားခံစားချက်တွေကိုရောဘယ်လိုလေ့လာခဲ့မိပါလဲခင်ဗျာ
လူတွေကတော့ဗျာဒီတသက်မှာတစ်ခါတော့ခေါင်းပေါ်ကျင်ကြတာပေါ့ကျွန်တော်တို့ပြည်သူတွေကအမြဲအနေကံဘဝနဲ့ဟိုအဖိနေကံဘဝနဲ့နေလာတော့လေအဲ့တော့သူတို့တကယ်လည်းအစိုးရဘက်အနည်းဆုံးတော့အပြောင်းလဲဖြစ်ချင်တယ်တန်နိုင်ရင်စနစ်ကြီးပါကြောင်းပလတ်ချင်တယ်အဲ့ဒီတော့သိပြီးတော့အားရနေတော့လာနေကြတာပေါ့ဒါပေမဲ့ဒီချိန်ကြီးကတော့အကုန်လုံးကတစိုးတစားပဲကြားနေရတဲ့အတွက်ကြောင့်တော်တော်လေးကိုလူတွေကမှဆွတ်တောင်းနေကြတာနဲ့အချင်းချင်းပေါ့လေပူပါမှုတွေနဲ့တော့တတိယနေနားဆွေးနေကြတာပေါ့ဗျာ
ဟုတ်ကဲ့ကိုမင်းကိုနိုင်ကိုတိုင်ရဲ့ခံစားချက်မျှော်လင့်ချက်ကရောဘယ်လိုများရှိထားပါလဲ
ကျွန်တော်ကတော့ဟိုဒီပွဲတစ်ခုဟာဘယ်လောက်စံရှင်းတယ်လဲတရားမျှတတယ်လဲဆိုတာကိုကျွန်တော်ကြည့်တယ်အဲပြောချင်တာကတော့အစကလေးကဗျာဟိုကြည့်ပါဒီနေ့ဆိုရင်ပြည်သူတွေများစွာဟာမဲမပေးလိုက်ရလို့တော်တော်ကြီးကြီးကွယ်ကွယ်ခံစားတယောက်ကမဲပေးဖို့အတွက်မရေမရာရှိနေတဲ့အချိန်မှာဟောခင်ဗျာစစ်ဖို့ဖြစ်တဲ့လူတွေကြတော့မဲပေးဖို့တော့မပြောနဲ့မကဘူးအမတ်ကိုဒါဖြစ်နိုင်တဲ့အခွင့်အရေးမျိုးကိုအခြေခံဥပဒေမှာပေးထားတယ်ဗျာအဲ့ဒါအဲ့ဒီကလေးကစအမီအဲ့ဒီကလေးကမှထပ်ပြီးတော့တန်ရှင်းတာမရှင်းတာဆိုတော့ခင်ဗျာဒီပြည်လုံးမှာကြားသိရမှာပါအဲ့ဒါတော့ကျွန်တော်အထူးထိပ်မပြောလို့တော့ဘူးဒါပေမဲ့ဒီကြားရတာပဲကျွန်တော်တို့ပြည်သူတွေမဲဆန္ဒရှင်တွေဟာအပင်ပန်းခံပြီးတော့မျောလင့်နေကြီးနဲ့ဒုံကြီးစွာနဲ့မဲရုံတွေကိုရောက်လာရတယ်တချို့နေရာတွေဆိုတိတ်ပြီးတော့နေပူကြဗျာပင်ပန်းနေဗျာဒါပေမဲ့သူတို့ရအောင်တာဝန်ကြီးအောင်ကြိုးစားကြကြတယ်တာဝန်လည်းကြီးခဲ့ကြပါတယ်